ဂျီနီဗာချေဆိုင် IPU ခေါ်နိုင်ငံတကာလွှတ်တော်အမှတ်များတက်မခရဲ့146ကျင်းမြောက်ညီလာခံကိုဘာရိန်နိုင်ငံမြို့တော်မနားမမှာကျင်းပတာမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ကိုယ်စားလှယ်အဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်အမျိုးသားလွှတ်တော်အမှတ်ဒေါက်တာဝင်းမြတ်အေးတက်ရောက်မိန့်ခွန်းပြောပါတယ်အဲ့ဒီမှာမြန်မာနိုင်ငံမှာပြည်သူလူထုကရွေးကောက်ထားတဲ့လွှတ်တော်အမတ်တွေအပါအဝင်လူအမြောက်အများကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်ထောင်ချကတရားမဝင်အာဏာရယူဖို့ကြိုးစားနေပြီးဒါကိုနိုင်ငံတကာကရှုတ်ချဖို့နဲ့ CRPH NUG အစိုးရအဖွဲ့တို့ကိုတရားဝင်အသိအမှတ်ပြုဖို့ကိုလည်းတိုက်တွန်းလိုက်ပါတယ
် Please support us by passing resolutions in your respective
တရားဝင်လာတဲ့နိုင်ငံအသီးသီးရဲ့လွှတ်တော်ကိုစားပြုသူတွေအနေနဲ့သက်ဆိုင်ရာလွှတ်တော်တွေမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိအမှတ်ပြုနိုင်ရေးအစိုးတင်သွင်းကြဖို့ဒေါက်တာဝင်းမြတ်အေးကပြောသွားတာပါဒီမိုကရေစီနဲ့လူ့အခွင့်အရေးကိုကာကွယ်ဖို့နဲ့ဆီယနာရှင်စနစ်မြန်မာမျိုးပေါ်ကနေအပိတန်ချုပ်ငင်းဖို့ CRPH နဲ့လက်တွဲပြီးနိုင်ငံတကာပါလီမန်အချင်းချင်းလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လဲဒေါက်တာဝင်းမြတ်အေးကတောင်းဆိုပါတယ်ဒါအပြင်စစ်တပ်ရဲ့ထိုးစစ်တွေနဲ့ပြစ်ပခတွေအတွင်နေရွှန်ခွာထွက်ပြေးနေရတဲ့မြန်မာလူထုအတွက်အရေးပေါ်အကူအညီတွေပေးဖို့သက်ဆိုင်ရာနိုင်ငံတွေရဲ့လွှတ်တော်တွေကနေတဆင့်အစိုးရတွေကိုတောင်းဆိုဖို့လဲတိုက်တွန်းခဲ့ပါတယ်ရှင်